လင်ယာနဲ့စက်မှုဇုံအကောင့်တွေဖော်ဖို့အတွက်မြေလွတ်မြေလတ်မြေရိုင်းနဲ့လင်ယာမြေဧကကိုးသန်းကိုပုဂ္ဂလိကလက်ထက်လွှဲပြောင်းဖို့အစိုးရကခွင့်ပြုခဲ့ပြီးမြေ2017အထိဧက2သန်းကျော်သာပုဂ္ဂလိကကုမ္ပဏီ200ကျော်ကသိမ်းယူထားကြောင်းသိရပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာမြေယာသိမ်းယူမှုမရှိသေးပေမဲ့အရင်ကမြို့သိမ်းခဲ့တာတွေပောက်ကွဲတာကိုမူဦးပင်ရွှေနဗာနဲ့ဒေဗလောက်တောင်ပြဿနာတွေမှာတွေ့နိုင်ပါတယ်။ရည်ရသိယူမှုကြောင့်ပေါ်ထွက်လာတဲ့ပြဿနာကိုဖြေရှင်းဖို့လေယာမြေစုံစမ်းစစ်ဆေးရေးကော်မရှင်ကိုလွန်ခဲ့တဲ့နှစ်ဇူလိုင်မှာလွှတ်တော်ကဖွဲ့စည်းပါတယ်။ဖွဲ့စည်းပြီးလအတင်းငယ်အတွင်းမှာတိုင်စာ 2,000 ကျော်ကိုရရှိတယ်လို့သိရပါတယ်။ဒါပေမဲ့လေယာမြေအများအပြားသိယူတဲ့ဈေးကဘာကုမ္ပဏီပိုင်ရှင်လွှတ်တော်မှဥခင်ရွှေလိုပုဂ္ဂိုလ်မျိုးစုံစမ်းရေးကော်မရှင်မှာပါဝင်တာကိုအားနည်းချက်အဖြစ်ထောက်ပြပါတယ်။စကိုင်းတိုင်းမှာမြေဧကသိမ်းချပြီးတရုတ်ကုမ္ပဏီတွေကိုလုတ်ခွင့်ပေးတာမျိုးရှိပေမဲ့ရန်ကုန်အနီးမှာမြေသိမ်းတဲ့ဈေးကဘာကိုလူသိများကြပါတယ်
။ဈေးကဘာဟာစီးပွားရေးလုပ်ငန်းမျိုးစုံလုတ်ကန်ပြီးရန်ကုန်မြို့ပြင်စက်မှုဇုံတိဆောက်ရေးမှာပါဝင်တဲ့ကုမ္ပဏီတစ်ခုဖြစ်ပါတယ်။1969မှာမြေယာဧက5000သိမ်းယူပြီးမင်္ဂလာတုံဥယျာဉ်မြို့တော်ခေါက်တီကစားကွင်းစက်မှုဇုံအပိုင်းလေးနဲ့အင်ဂျီ4000တိဆောက်တဲ့ကုမ္ပဏီဖြစ်ပါတယ်။ဟိုတယ်၊တက္ကစီဆိုင်၊ရေဒီယိုအသံလွှင့်ရုံးတမနိဘီလမြေကုံသွေးရည်နဲ့စိုက်ပျိုးရည်မှာဈေးကဘာကုမ္ပဏီပါဝင်နေပါတယ်။ဈေးကဘာဥခင်ရွှေရဲ့သမီးနဲ့လွတ်တော်ဥက္ကဋ္ဌဥရွှေမန်းရဲ့သားအိမ်အောင်ကြတာကိုလည်းအခွင့်အထူးခံစားရတဲ့အကြောင်းရင်းတစ်ခုအဖြစ်ထောက်ပြကြပါတယ်။ဒါပေမဲ့ဈေးကဘာကိုလူသိများလာတဲ့ပြဿနာကမင်္ဂလာတုံမြို့နယ်ရွှေနသာစံပြကျေးရွာကလယ်သမား82ဦးပိုင်တဲ့လယ်ဧက800ကျော်ကိုရော်ကြီးအနေချင်းပေးပြီးသိမ်းယူမှုဖြစ်ပါတယ
်။မင်္ဂလာတုံမြို့နယ်အခြေစိုက်မတူကွဲပြားခြင်းနဲ့ငြိမ်းချမ်းရေးပါတီPDP Peace and Diversity Party ကရွှေနသာလက်သမားဘက်ကလိုက်ပါဆောင်ရွက်နေပါတယ်။ပါတီဥက္ကဋ္ဌဦးနေမျိုးဝေကဇေကဘာရဲ့ရွှေနသာအရှုပ်တော်ဘုံကိုစောက်ထုတ်ဖွင့်ကြတဲ့အထိအငင်းပွားမှုပြင်းထန်လာပါတယ်။ဦးနေမျိုးဝေနဲ့အဖွဲ့ကိုအစိုးရကထိမ့်သိမ့်တင်ကြောင်းစုံစမ်းရေးကော်မရှင်နဲ့လုပ်ငန်းရှင်တွေ့ဆုံပွဲမှာဇေကဘာဥခင်ရွှေကပြောတော့ပါတယ်။ပုဂ္ဂလိကကုမ္ပဏီနဲ့လက်သမားအချို့သူပူးပေါင်းလုပ်ကိုင်နိုင်မဲ့အစိုးရစီမံကိန်းတလွဲတချော်ဖြစ်သွားပုံကိုဦးနေမျိုးဝေထုတ်တဲ့ PDP စာဆောင်မှာဖော်ပြပါတယ်။ခင်မီဆက်မှုလျာဖြစ်ပေါ်ဖို့ကုမ္ပဏီနဲ့လယ်သမားအကျိုးတူပူးပေါင်းဆောင်ရွက်ရမယ်ဆိုတဲ့မန်တန်ကို2008မှာအဲ့ဒီတုန်းကဝန်ကြီးချုပ်ဖြစ်တဲ့ဦးသိန်းစင်ကစပြီးရွတ်ဆိုခဲ့ပါတယ်တဲ့။အဲ့ဒီခေတ်ကဆောင်ဖို့တွေကြိုးကြော်တဲ့အတိုင်းချက်စုပင်စိုက်ပျိုးတာမျိုးတွေလည်းရှိပါတယ်
။ဒါပေမဲ့စစ်အစိုးရခင်မှာအမိတ်နာခံပြီးလောက်ရတာဖြစ်လို့အကျိုးတူစီးပွားစီမံကိန်းကိုကုမ္ပဏီရောလက်သမားရောစိတ်ပါကြတာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်အကောင့်ထဲဖော်ရမှာကုမ္ပဏီကငွေဆုံးလက်သမားကနှစ်နာဆုံးရှုံးပြီးပြဿနာပေါ်ရတယ်လို့ PDP ပါတီကဆိုပါတယ်။လက်ခွက်ကလေးကိုစူပောင်းပြီးလက်ခွက်ကြီးဖြစ်လာဖို့အတွက်အစိုးရဘိုင်းပုဂ္ဂလိကဘိုင်းနဲ့လက်သမားတို့ပူးပေါင်းဆောင်ရွက်တာဟာလက်ရှိအစိုးရလမ်းစဉ်ဖြစ်ကြောင်းစိုက်ပျိုးရေးနဲ့ဆင်မြောင်းဝန်ကြီးဌာနထုတ်လေယာစီးပွားသတင်းမှာလွန်ခဲ့တဲ့နိုဝင်ဘာ21ရက်နေ့ကဖော်ပြပါတယ်။ဒါပေမဲ့လေယာသိမ်းယူမှုပြဿနာတွေဟာဒီအကျိုးတူစီမံကိန်းကပေါ်ထွက်လာတာတွေဖြစ်လို့အစိုးရရဲ့လုံနီးကိုင်နီးကိုပြန်လည်ဆန်းစစ်တဲ့လို့ယူဆကြပါတယ်
။ဘီမဲ့တော်မှာစိုက်ကင်းလွတ်တာကြောင့်တဘာဝထိမ့်သိမ်းစီမံကိန်းပစ္စည်းတာလည်းရှိပါတယ်။ဟူကောင်းဂျိန်ဝမ်ဒေသမှာစူရန်ကီလိုမီတာ2000ကျော်ရှိတဲ့ကြားဘီမဲ့တော်ကို2004မှာသတ်မှတ်ခဲ့ပြီးမဲ့2006ရောက်တော့ဘီမဲ့တော်မှာစိုက်ပျိုးရေးလုပ်ဖို့ဗိုလ်ချုပ်ဦးကြီးတန်းရွှေကယူဆနာကုမ္ပဏီကိုခွင့်ပြုလိုက်ပါတယ်။ဧကနှစ်သိန်းကျော်စိုက်ပျိုးခွင့်ရတဲ့ယူဆနာကုမ္ပဏီဟာလုတ်ကွက်နဲ့ညှိနေတဲ့ကျေးရွာ7ရွာကမြေဧက3500ကျော်ကိုနှီးမျိုးစုံတုံးပြီးသိမ်းယူပါတယ်။မြေရိုင်းတဧကအောင်မြင်စွာစိုက်ပျိုးနိုင်ဖို့ငွေရင်းကျပ်3သိန်းခွဲကုန်ကြတာကိုသိရသားနဲ့ယူဆနာကုမ္ပဏီကတဧကရောကြီးကျပ်3000ပေးတာကိုလက်သမားတွေမကြည်မနှက်ဖြစ်ရပါတယ်။ဖြေဖို့ဖြစ်စဉ်ကတော့အစိုးရစီမံကိန်းအကောင့်တွေဖော်မဲ့နေရာမှာအရင်ဆုံးအစိုးရစစ်တပ်ကစစ်စခန်းဆောက်ပါတယ်။နောက်တော့ပုဂ္ဂလိကကုမ္ပဏီတွေရောက်လာပါတယ်။မြေယာတွေကိုအစိုးရစီကဝယ်ပြီးပြီလို့ကုမ္ပဏီတွေကပြောပါတယ်။အပြည့်ရလက်နက်ကိုင်အဖွဲ့နဲ့ပုဂ္ဂလိကကုမ္ပဏီတွေနားလည်မှုယူပြီးမြေယာသိမ်းပိုက်တံမျိုးလေးရှိကြောင်းရတရားပြောဆုံးခြင်းဆိုတဲ့ဒီလာထုတ်ကရင်လူအခွင့်အရေးအဖွဲ့အစည်းအဝေးခန်းစားမှာဖော်ပြထားပါတယ်ခင်ဗျာ။